mingla ba ucho san ba shin
mingla ba nya shin
ဒီကဲ့ပတ်တုံးကကျမတို့ဒီအာဆီယံနိုင်ငံရေးဝန်ကြီးများစီဝေးနဲ့ပတ်သက်ပြီးတော့ဟိုဘာပေါ်ထွက်လာနိုင်တယ်လဲဆိုတာကိုဆွေးနွေးခဲ့ပါတယ်အခုဒီစီဝေးကပြီးသွားပါပြီဒီတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ရလက်ကဘယ်လိုထူးခြားတာရှိပါလဲ
ရလက်ကိုပြောမှာထူးခြားမထူးခြားဆိုတော့ကျွန်တော်ဆုံးဖြတ်မှာပေါ့လေရလက်ကတော့သူရဲ့30မျက်နှာလောက်ရှိရဲ့ကြီးညာကြီးထဲမှာမြန်မာအကြောင်းနဲ့ပတ်သက်ပြီးမျက်နှာလောက်ပါပါတယ်ဆက်လက်30ချက်ရေးထားတယ်အဓိကပြောထားတာကတော့နံပါတ်1ကတော့အာရှန်ရဲ့ငူငါးချက်ကိုဆက်လက်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုတော့အခိုင်အမာထပ်ပြီးတော့ပြောပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာဖြစ်တဲ့အကြမ်းဖက်မှုတွေ၄ချောင်းတိုက်ခိုက်မှုတွေသုံးဆုပ်ချတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံကိုထိုင်းဒုတိယဝန်ကြီးချုပ်ပရမတ်ဝီနိုက်သွားခဲ့တဲ့ကိစ္စကိုသူတို့ကနိုင်ငံတချို့ကဖွင့်ဝင်နိုင်ငံတချို့ကလည်းပဲ positive ဖြစ်တယ်ကောင်းတယ်လို့ပြောကြတယ်ဆိုပြီးတော့ပြောတယ်။ဒါပေမဲ့သူတို့ကတော့ဒါဟာအရှင်ရဲ့ဘူတိုင်းဖြစ်တဲ့နယ်ဘာလို့လို့ဥက္ခာနဲ့ညှိနှိုင်းပြီးတော့လွတ်တဲ့လို့ပြောထားပါရယ်။နောက်တစ်ချက်ကဘာကိုပြောလဲဆိုလို့ရှိရင်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူငါကျရဲ့လွတ်ဆောင်မှုဘယ်လောက်ထိခီးရောက်ခဲ့လဲဆိုတာကိုလမ်းမဲ့စက်တင်ဘာမှာလုပ်မဲ့ထိပ်ပြီးပေါ့နိုင်ငံကောင်းဆောင်တွေရဲ့အစည်းအဝေးမှာသူတို့တင်ပြပြီးတော့ဆွေးနွေးမယ်လို့ပြောထားပါရယ်။အဓိကဒါပဲပြောထားတယ်ဆိုတော့ထူးခြားကလားအဲ့ဒါကိုဆွေးတော့စဉ်းစားပါကြည့်ပြီးတော့သိမထူးခြားဘူးလို့ပြောလို့ရမယ်ထင်ပါတယ်ခင်ဗျာအဲ့ဒါဒီတိုင်းလည်းပဲပြည်ခဏကြားနေရတဲ့ကိစ္စပေါ်လာတယ်ကအ
ဲ့ဒီအာဆီယံအဖွဲ့ဝင်တွေဘက်ကတိတ်ပြီးတော့မထူးကြဘူးဆိုရင်အမေရိကန်တရုတ်သူတို့ကရောဘလို့မျိုးဟိုသတင်းစကားတွေပေးပါတယ်လေမြန်မာနဲ့ပတ်သက်ပြီးတော့
အမေရိကန်ကရောတကယ်ကြီးဝန်ကြီးကမသွားခင်ကတည်းကအန်သွန်ဘလင်ကင်ကအာဆီယံကိုမူဝါဒအတိုင်းဖိဖိစီစီကင်တယ်ဟိုတိုက်တွန်းမယ်ဘာညာဆိုပြီးတော့ကြုံဝါပြီးတော့သွားတယ်ပေါ့လေကိုရောက်တော့လဲအဲ့ဒါပါပဲအာရှန်မူငါးချက်အတိုင်းဆက်လက်လုပ်ပါဆိုတာတော့ပဲသူကပြောပါတယ်ပြောပြီးတော့သူ့ကိုအဲ့ပရမုတ်ဝီနိုက်သွားတဲ့ကိစ္စကိုသတင်းထုတ်တွေကအတင်းကျပ်မေးတယ်သူတို့ကရှင်တော့မဖြစ်ဘူးသူကလွှဲချောက်ပြီးတော့အဲ့ဒါကိုသူကအာရှန်မူငါးချက်အတိုင်းလုပ်ဖို့ပဲပြောတယ်ဆိုတော့သူ့ပါးစပ်ကလည်းသိမထူးကြဘူးအဓိကသူအဲ့ဒီကိုလာတဲ့ကိစ္စကအာရှန်မှာတရုတ်ဖွံ့ဖို့ဟန်တာဘူးအဓိကသွားတာသာဖြစ်ပါတယ်မြန်မာအရေးကောက်အောင်ဘယ်လိုလုပ်မလဲဆိုတာကျွန်တော်အရင်ပြောခဲ့သလိုပဲသူကဒါတမန်ကိစ္စမျှသာယူဆထားတူတယ်လို့ထင်ပါတယ်ဆိုတော့တရုတ်ကလည်းထုံနှီးလောက်မှာပဲသို့တော်လည်းပဲတရုတ်ကတော့ပရမုတ်ဝီနိုက်မြန်မာနိုင်ငံကိုသွားတယ်ဒေါန်ဆန်းစုကြည်နဲ့တွေ့တယ်ဆိုတော့သူကထောက်ခံတယ် positive ဖြစ်တယ်ဘယ်နည်းနဲ့ပဲသွားနှစ်ဖက်ပြုစုပေါင်းနဲ့တွေ့ဆုံဆွေးနွေးရင်ကောင်းမယ်ဆိုတာကိုသူကပြောတယ်ဆိုတော့တရုတ်ကတော့အမေရိကန်နဲ့နည်းနည်းတကြွတယ်သူကတစ်ချိန်တည်းမှာသူကအာဆီယံရဲ့မူငါချက်ကိုလည်းသူကထောက်ခံတယ်အာဆီယံမူငါချက်ပြည်မြောက်အောင်မြင်လို့ဖွားလဲသူအားပေးလို့ပြောပါတယ်တရုတ်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသူတို့အဲ့ဒီမှာဘေးထွက်အစည်းအဝေးနေနဲ့ထိုင်းကပရမုတ်ဝီနိုင်နဲ့သူတို့အကျိတ်နဲ့ဆွေးနွေးကြတယ်ခင်မင်းကြီးနဲ့ရောက်ဖလဲတကယ်နဲ့သူတို့ထိုင်းနဲ့အမေရိကန်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ထိုင်းနဲ့တရုတ်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ဆိုသူတို့သူဘက်ကဆွေးကြခြင်းသာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လုပ်ခဲ့တာဟာတော့အမေရိကန်ဘက်ကတော့စိတ်ထွေးထူးကြကြမရှိပါဘူးတရုတ်ကလည်းဒီတိုင်းပဲဒါပဲနှစ်ဖက်စစ်ဆန်းညှိနှိုင်းဖို့တရုတ်ရဲ့ထူးခြားချက်ကတော့အဲထိုင်းနိုင်ငံထိုင်းဒုတိယဝန်ကြီးကပြောခဲ့တာကိုထောက်ခံခြင်းတခုပဲထူးခြားလို့ပြောမှာဖြစ်ပါတယ်အ
ဲ့တော့ဒီမှာပါဟို EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကသူကမြန်မာစစ်ကောင်စီကိုအတိမတ်မပြုဘူးလို့သူကမိန့်ခွန်းမှပြောပါတယ်နော
်ဟုတ်တယ်ဟုတ်တယ်
အဲ့တော့ဒီ EU နဲ့ဒီအာဆီယံနဲ့ EU နဲ့အလဲကျပူးပေါင်းဆောင်ရွက်ရေးမှုအဖြစ်မြန်မာကဆောင်ရွက်ရတော့မဲ့အချိန်မှာအဲ့လိုအချိန်မှာ तू ကဒီလိုပြောလိုက်တယ်ဆိုတော့ဟိုဒါဘယ်လိုအကျိုးသက်ရောက်မှုရှိနိုင်ပါလဲ
ဟုတ်ကဲ့ဒီအာဆီယံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့မြန်မာနိုင်ငံပေါ်ဘယ်လိုသဘောထားသိလဲဆိုတော့ EU ကပို့ပြီးတော့လက်တွေ့ကြတယ်ထိရောက်တယ် तू ကသူတို့ကိုဂျိုးတဲ့ तू ကမြန်မာနိုင်ငံရဲ့စံကိုမူကိုသူတို့ဆုံးဖြတ်တဲ့သဘောပေါက်ပါတယ်သူတို့ EU တစ်ဖွဲ့လုံးအနေနဲ့ကမြန်မာအရေးမှာသူတို့ဒီအာဆီယံနဲ့ပြိုင်ပွဲကိစ္စတွေမှာသူတို့ထောက်ဆိတ်မှလောက်ဘူးတရုတ်နဲ့လည်းသူတို့ဟာအင်မတန်ရင်းနှီးနှီးဆက်ဆံနေပြင်သစ်တို့ဒါစပိန်တို့ဆို EU နိုင်ငံတွေဟာသိပ်ပြီးတော့ဆက်ဆံရေးကောင်းနေတဲ့နိုင်ငံတွေဖြစ်ပါတယ်တရုတ်နဲ့လည်းသိပ်ပြိုင်ဆိုင်နေတဲ့နိုင်ငံတွေမဟုတ်ဘူးဆိုတော့သူတို့ဟာသူတို့ရဲ့ယက်တီချက်ကတော့ဒါသူတို့ကစီးပွားရေးဆက်သွယ်ရေးမှာနောက်မြန်မာနိုင်ငံနဲ့ဆက်ဆံမယ်ဆိုမြန်မာနိုင်ငံကိုသူတို့ရဲ့လွတ်လပ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါကြိုးစို့သင့်တဲ့ကိစ္စပေါ့လေ။ပူပြီးထိရောက်နိုင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံကိုအာဆီယံကိုယ်စားဖြစ်ငါတို့လက်မခံနိုင်ဘူးပြောရင်အာဆီယံကစဉ်းစားရမယ်။မြန်မာနိုင်ငံကိုမင်းတို့ ဘူးစဲအချိန်နဲ့မလွတ်နိုင်ဘူးဆိုပြီးတော့နောက်တစ်ယောက်ကိုစဉ်းစားမယ်ဆိုတော့အာဆီယံတဲမှာကိုထားကမြန်မာနိုင်ငံပူပြီးဘေးရောက်သွားနိုင်တဲ့သဘောဖြစ်တယ်အီးရွေးပြောလိုက်တဲ့ကိစ္စဆိုတော့အီးရွေးပြောကြတဲ့ကပူပြီးထည့်ရမယ်လို့ဆိုပါတယ
်အဲ့ဒီအာဆီယံနိုင်ငံညာရေးဝန်ကြီးတွေအစည်းအဝေးနဲ့အချိန်ကိုက်ဆိုသလိုပဲပေါ့ထိုင်းကဒီတို့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဒွန်ပရမိုဝန်နိုင်သူကဇူလိုင်6ရက်နေ့တုန်းကတဲ့သူတော်ဆန်းစုကြည်နဲ့တွေ့ခဲ့ဆိုပြီးတော့ဒီစည်းဝေးပေါ်မှာပြောလိုက်တော့ဟိုတော်တော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားပါတယ်နောက်ပြီးတော့ဒွန်ဆန်းစုကြည်ကဒီဟိုတွေ့ဆုံဆွေးနွေးရေးကိုဟိုလှုပ်ကြဖို့အတွက်ပြောရဲဆိုရဲဟိုပုံစံမျိုးလဲသူကပြောပါတယ်ဒီပေါ်မှာကောဘယ်လိုမြင်ပါလဲ
ပြောရရေးတော်များပါတယ်ပရမိုဝန်နိုင်သွားတဲ့ခီးစဉ်ကိုသူသွားရောက်တာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတယ်ဘူဘီဖြစ်နိုင်တဲ့ဝေဖန်မှုကတော့ထိုင်းနိုင်ငံရဲ့အကျိုးစီးပွားဆိုတာကပရမိုဝီနိုင်းရိုးရဲ့အဆိုင်ဝိုင်းသူတို့ရဲ့ပါတီသူတို့ရဲ့ပရိုရော်ယယ်လစ်ဆိုလို့ဘီယင်းစတေလိုလာတဲ့အုပ်စုတွေစစ်တပ်နဲ့လွန်သင်တဲ့ဒါဗမာလိုခေါ်ပမာပြသုံးတဲ့ခရိုနီပေါ့အဲလစ်တွေပေါ့သူတို့ရဲ့စီးပွားရေးကမြန်မာနိုင်ငံမှာအများကြီးထိတွေ့ဆက်ဆံနေတယ်ဆိုတော့တကယ်လို့နောက်အခုတော့ဖြစ်လာမယ်မသိရောက်ပေါ့လေအဲဖိထာရိုးပါတီလိုဟာမျိုးကတက်လာရင်မြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ခိုင်မဲ့ပြောတော့ဒီဆက်ဆံရေးတွေပြတ်သွားမှာစိုးတယ်ဆိုတော့သူတို့လူရန်းစားအကျိုးစီးပွားအပြင်သူတို့နိုင်ငံဟာလည်းပဲမြန်မာနိုင်ငံကဒီသဘာဝတန်ငွေတွေကိုမိခွာထားနေရတာ 3.6 ဘီလီယံဒေါ်လာပို့စီရတဲ့တိကိုဆိုတော့လည်းအကျိုးစီးပွားတွေမဟုတ်ပါဘူးဆိုတော့ဒါတွေကိုလည်းပြတ်သွားမှာဆိုလို့သူသွားရောက်တယ်ဆိုပြီးတော့သူရဲ့ခေစဉ်ကိုဝေဖန်တာဆိုတော့မြန်မာနိုင်ငံကိုသွားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တယ်ဆိုရဒေါအောင်ဆန်းစုကြည်ကပြည်သူတွေနစ်နာနေပြီးညီငယ်အတွက်သူတို့စကားပြောဖို့ဆွေးနွေးဖို့ပြောတယ်လို့သူပြောတဲ့စကားကျွန်တော်ကုတ်တူပြောပြစီအဲ့ဒီစကားဟာတကယ်လို့ပြောခဲ့ရင်ဆွေးနွေးခဲ့ရင်ကောင်းပါတယ်ဒေါအောင်ဆန်းစုကြည်မှာစိတ်ထဲမှာတကယ်တမ်းလည်းဒီလိုရှိပါတယ်သူသိနိုင်ပါတယ်သူကအများအားစကားပြောခြင်းနဲ့ဆွေးနွေးခြင်းနဲ့ညှိနှိုင်းခြင်းနဲ့ဒီလိုသူက dialogue culture ကိုအများအားတိုးမြင့်နေတဲ့ပုံစံဖြစ်ပါတယ်ဆိုတော့ဒါလည်းကောင်းတယ်ဆိုတော့ဒါကမြန်မာစစ်ကောင်စီကဘာကြောင့်ခွင့်ပြုသလဲဒါကိုလည်းပဲမြန်မာစစ်ကောင်စီကသူတို့အကျိုးအတွက်ပေါ့လေသူတို့ထပ်ပေါက်ပိတ်နေပြီသူတို့ထပ်ပေါက်ရှာတဲ့အနေနဲ့နိုင်ငံတကာမှာနည်းနည်းနည်းနည်းပဲလှဆင်ရှင်လို့တယ်ဘာအတွက်ပဲလှုပ်လှုပ်အကျိုးသက်မှုကိုပဲကြည့်ရမှာဖြစ်ပါတယ်ဟုတ်မှန်မှာပဲသူတို့ကလည်းသူတို့ကထပ်ပေါက်ကပိတ်နေပြီလေတင်းခံရတာများနေပြီဆိုတော့သူတို့ထပ်ပေါက်ရှာတဲ့အနေနဲ့တွေးခွင့်ပေးတာလည်းဖြစ်နေပါတယ်ဒါပေမဲ့မျော်လင့်တာတစ်ခုကဒီစစ်ကောင်စီကသူတို့ရဲ့အမှားကိုပြင်းကျင်တယ်ဆိုတဲ့စိတ်ဓာတ်ပြင်းရဲတဲ့သတိနဲ့လှုပ်တယ်ဆိုတာမျိုးဖြစ်ပါစေလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်ပြီးတော့ဆွေးနွေးရတယ်ဆိုရင်တော့ဒါအကျိုးမရောက်နိုင်ဘူးလို့ယူဆပါတယ်နောက်တစ်ခုကျွန်တော်ပြောချင်တာကပရမတ်ဝိနိုင်ကပြောတယ်မြန်မာနိုင်ငံပြတ်တောက်သူနှစ်ပိုင်းခွဲတယ်လောလောဆယ်ပြတ်နာတော့ဒေါင်ဆန်းစုကြည်နဲ့ဒီ NLD နဲ့စစ်တပ်နဲ့ပြည်လဲရေးကိစ္စဖြစ်တယ်တိုင်းသားတွေပြတ်နာတော့နောက်မှသိကြဆိုတော့သိကြတော့မဟုတ်ဘူးထိတွေ့ဆက်ဆက်နေတပေါင်းနဲ့ထိုင်နဲ့ဖြစ်စင်လို့တော့မရဘူးဒေါင်ဆန်းစုကြည်နဲ့စစ်ကောင်စုနဲ့တွေ့ရမယ့်ကိစ္စကတော့အဓိကကြားတယ်ဒါအရင်သွားမယ်နောက်ပြီးတော့တစ်ဆက်ထက်မှာပဲဒူပေါင်းစုံပါဝင်တယ်ဘက်ပေါင်းစုံပါဝင်ရလဲပဲတစ်ချိန်တည်းတွဲပြီးတော့မစင်းမနှောင်းလောက်ရမယ့်ကိစ္စဖြစ်ပါတယ်ဖီချာစရောမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါပါပဲဝိနည်းရဲ့ကြီးစဉ
်အခုလို့သူတို့တွေးဆောင်ခဲ့တာတစုံတရာပြေလည်လာဖို့ဖြစ်နိုင်မှာလားဒါပေမဲ့ဟိုတရုတ်တို့လာဝိုဆိုကမ္ဘောဒီးယားဆိုတော့ဒီပေါ်မှာအကောင်းမြင်တဲ့သဘောရှိပါတယ်တချို့နိုင်ငံတွေကကြတော့လေမဟုတ်ဘူးဒါဟာဘောင်ကျော်တယ်ပေါ့အာဆီယံကိုဘောင်ကျော်တယ်လို့မြင်ပါတယ်ဒီပေါ်မှာရောဘယ်လိုသုံးသပ်ပြီးပါမလဲ
အာဆီယံကိုဘောင်ကျော်တယ်လို့မြင်တာအာဆီယံအဖွဲ့ထဲမှာဥက္ကဋ္ဌတို့နောက်ပြီးတော့အင်ဒိုနီးရှားကမြင်တယ်စင်ကာပူကမြင်တယ်မလေးကလည်းပဲအဲ့ဒီပေါ်ဒါပေမဲ့ဒီသုံးနိုင်ငံကလွှဲရင်ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကသဘောတူကြတယ်ဒါကောင်းတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အာဆီယံထဲမှာဒီဟာသဘောတော့ကွဲကွဲကျွန်တော်ထင်တယ်အာဆီယံရဲ့ပူးတွဲကြညာချက်နည်းနည်းနောက်ကျပြီးထွက်တာဒီကိစ္စကိုညှိနေရလို့ဖြစ်ပါလိမ့်မယ်ဆိုတော့နောက်ဆုံးဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပူးတွဲကြညာချက်မှာဘယ်လိုရေးလိုက်လဲဆိုတော့တွန်ပရမ်ဘိုဝိနိုင်းအဲ့ဒီကိုသွားပြီးဆွေးနွေးတဲ့ကိစ္စကိုအဖွဲ့ဝင်နိုင်ငံတချို့ကတော့ကောင်းတယ် positive ဖြစ်တယ်လို့ယူဆကြတယ်သူတို့ပြောကျင်တာကတော့အဖွဲ့ရဲ့မူငါချက်ဘောင်အတွင်းကလုတ်တဲ့ဥက္ကဋ္ဌနဲ့ညီနိုင်ပြီးလုတ်တဲ့လက်ပဲရေးထားတယ်ချုပ်ချတဲ့ဘာညာဆိုတာဟာအဲ့ဒီကျင်ညာရဲ့အထက်မှာမပါဘူးလားအာဆီယံရဲ့သဘောပဲတနင်္ဂနွေပြောလို့ကတော့လက်သီလမောင်းတံပြီးတော့နောက်ပိုင်းမှာတုံတောင်းလုပ်ပြီးလုတ်တယ်ဆိုတာအဓိကတာမျိုးတွေ့ရပါတယ်ဆိုတော့အာဆီယံကအဲ့လိုတော့လုတ်သွားတာပဲဒီကိစ္စဟာအာဆီယံပေါ်မှာတိုက်ခတ်မှုရှိရတဲ့ဒီမြန်မာနိုင်ငံအကျိုးပေါ်မှာရောက်မှုရှိဖို့သာလိုအပ်တယ်လို့ထင်ပါတယ်ဒါပရမိုဝိနိုင်းအနေနဲ့ကလည်းပဲဒီဟာကိုသူတို့ ဘယ်လိုတူလဲဆိုအကြမ်းမြင်ပြောရမယ်ဆိုရင်လူအုပ်စုတစ်ဖွဲ့ကနေပြီးတော့သူတယောက်ကဝိုင်းပြီးကြီးညာတယ်ဘင်းဘယ်လိုဝင်ဖြစ်ဒါပေမဲ့အဲဒီအုပ်စုတွေကပဲဟိုလူနဲ့ငယ်တကယ်ချင်းတယောက်ကသွားပြီးလက်ဘင်းဖက်ပြီးတော့ဟောက်မင်းတို့ကလူပြောနေကြပြီ။ဘာညာဆွေသူကစစ်သက်ပြီးခြင်းတဲ့သဘောလှုပ်တယ်ဆိုတော့ထိုင်းနိုင်ငံဒီမြန်မာနိုင်ငံဆိုအင်းကြီးချင်းဆိုတော့ငယ်တကယ်ချင်းလိုဖြစ်နေပြီးတော့ကျန်တဲ့ဖွဲ့ဝင်တွေနဲ့ဆိုင်ရင်အဲ့လိုဖြစ်နေတာအကောင်းဆုံးဥပမာလို့ထင်တယ်ကျွန်တော်နှိုင်းရှင်မိရပါတယ်။
အဲ့တော့ဒီအာဆီယံဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဒီဟိုအခြေခံဘုံသဘောတူညီချက်5ရက်အတိုင်းဆိုဆက်ပြီးတော့ဆောင်ရွက်သွားမယ်ပေါ့မြန်မာအရေးမှာ now American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကကြတော့ဒီမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အကြမ်းဖက်နေတဲ့ကိစ္စတွေကိုတဲ့ဟိုဆက်ပြီးတော့မလုပ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့လို့ပြောပါတယ်ဒီတော့အာဆီယံနဲ့မြန်မာရှေ့အလားအလာဘယ်လိုရှိနိုင်မှာလဲ
အာဆီယံနဲ့မြန်မာကတော့ကျွန်တော်သိထူးခြားလာမယ်တော့မထင်ဘူးအမေရိကန်နိုင်ငံသားဝန်ကြီးပြောတာတည်းကျွန်တော်အရင်ကပြောဘူးသူအာဆီယံပူပြီးတော့အလေးနဲ့ထားပါတယ်သူကတကယ်လက်တွေ့ကြုံနေရတဲ့သူအမေရိကန်ကနောက်ကပံပိုးတဲ့သဘောသာဖြစ်ပါတယ်ဆိုတော့အာဆီယံအနေနဲ့ကတော့တကယ်ပဲသူတို့ပြောင်းလဲအောင်လုပ်ဖို့ကြိုးစားတာပဲဒါပေမဲ့အဖွဲ့ဝင်နိုင်ငံတို့ကနဲ့သူတို့ကတလိုင်းနဲ့မကြတော့လဲသူတို့လည်းအခက်အခဲရှိတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာပူပြီးအကျိုးသက်ရောက်ဘာများထျောက်လာနိုင်မလဲဆိုတော့အာဆီယံအထက်မှာသာပူပြီးကွဲလွဲလာလိမ့်မလားဆိုတာပညာရှင်တို့ကလည်းတွက်ကြပါတယ်အခုလုံလိုက်တော့မြန်မာနိုင်ငံအေးနဲ့ပတ်သက်ပြီးအာဆီယံပူပြီးကွဲလာမယ်ဆိုပေမဲ့အာဆီယံရဲ့အဓိကဒီစီဝေလုတ်ခဲတာကိုနှက်ကမြန်မာပြဿနာတစ်ခုပါတယ်ဒါပေမဲ့အာဆီယံရဲ့အာဆီယံကမ္ဘာ unity ပေါ့အာဆီယံဟာတပေါင်းစီရဲ့ဥရောပသမဂ္ဂရောလို့နောက်ချိန်မှာအဲ့လိုမျိုးပူပြီးစီယုံညီညွတ်တဲ့လူတိုင်းဝင်ကြီးပုံမူညီညွတ်တဲ့တိုင်းဝင်ဖြစ်အောင်သူတို့လူဖို့ကြိုးစားနေကြတာဖြစ်ပါတယ်ဆိုတော့ကလည်းအာဆီယံသံတမန်တချို့ပြောရဲမင်းတို့နိုင်ငံကြောင့်ငါတို့ကိစ္စအနောက်ဆက်ဖြစ်နေလို့ပြောကြရဲဆိုတော့အခုတော့မြန်မာကိုဖယ်ပြီးတော့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံအပေါ်မှာတော့သိပ်ပြီးတော့ပုံမူမူရှိရတယ်ငါဆိုတော့ဒီကြမပြောနိုင်ဘူးမြတ်တယ
်ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ်ရှင်